ိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်လိုအပ်တဲ့အရင်းအမြစ်တွေရရှိစေဖို့အထောက်အကူပြုနိုင်ဖို့ဘာမဟုတ်တဲ့ငွေရေးကြေးရေးကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဟာပြည်အောင်စုအစိုးရရဲ့အတည်ပြုချက်နဲ့အာမခံလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးလမ်းပြမြေပုံကိုရေးဆွဲခဲ့တယ်လို့ဝန်ကြီးဌာနရဲ့ကြေညာချက်မှာပါရှိပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့အခြေဆိုင်အာမခံကုမ္ပဏီဖြစ်တဲ့ Samsung Life အသက်အာမခံကုမ္ပဏီဟာမြန်မာနိုင်ငံမှာနိုင်ငံသားအာမခံကုမ္ပဏီတွေအတွက်ဈေးကွက်ဖွင့်ပေးဖို့ကြံ့ကြာနေတာကြောင့်မြန်မာနိုင်ငံကထွက်သွားပြီးနောက်ပိုင်းမှာစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဘက်ကဒီလိုကြေညာချက်ထုတ်ပြန်လာတာလည်းဖြစ်ပါတယ်။အဲ့ဒီကုမ္ပဏီဟာ2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာကိုယ်စားလှယ်ရုံးဖွင့်ထားခဲ့တာဖြစ်ပြီး2018ဩဂတ်လလောက်ကပြန်ရုပ်သိမ်းသွားတာလို့သိရပါဗျ။အာမခံလုပ်ငန်းလုပ်ချင်တဲ့ပြည်တွင်းနဲ့နိုင်ငံခြားအာမခံကုမ္ပဏီတွေကိုလုပ်ကိုင်ခွင့်ပြုနိုင်ဖို့လုပ်ငန်းဆောင်ရွက်လုပ်မှုဆန္ဒပြုလှော်နဲ့အဆိုပြုလှော်တွေကိုငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနဘက်ကပြင်ဆင်နေရလို့လည်းသိရပါဗျ။ဒီဆောင်လာတွေကိုမကြာမီကာလအတွင်းဈေးကွက်မှာအတိပေးပြီးဖြန့်ဝေပေးသွားမှာဖြစ်တယ်လို့လည်းငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနကပြောပါဗျ။နိုင်ငံသားအာမခံကုမ္ပဏီတွေကိုပုံစံ၃မျိုးနဲ့လုပ်ကိုင်ခွင့်ပြုသွားမှာဖြစ်တယ်လို့သိရပါတယ်။အဲ့ဒီမှာအသက်အာမခံလုပ်ငန်းနဲ့ပတ်သက်ပြီးရွေးချယ်ခွင့်ပုံစံ၂မျိုးရှိမှာဖြစ်ပါတယ်။ပထမပုံစံနဲ့ပတ်သက်ပြီးစီမံဘဏ္ဍာဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်စစ်ဆေးရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးစွန်နိုင်ကအခုလိုရှင်းပြပါတယ
်။အရင်ကတော့ဒီနိုင်ငံသားအာမခံကုမ္ပဏီတွေကမြန်မာနိုင်ငံမှာအာမခံကိုယ်စားလှယ်ရုံးပဲဖွင့်လုပ်ပေးထားတယ်ပေါ့နော်။အခုတော့မြန်မာနိုင်ငံမှာရှိတဲ့အာမခံလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်ဖို့လွတ်လပ်ခွင့်ပေးတဲ့ပုံစံနဲ့တွားမှာပေါ့နော်။နံပါတ်၁ပုံစံကတော့အသက်အာမခံပေါ့နော်။အသက်အာမခံကနိုင်ငံသားကကုမ္ပဏီတွေကလည်းဒီမှာဝင်ပြီးတော့လုပ်လို့ရတယ်။ဒါပေမဲ့နိုင်ငံသားအာမခံကုမ္ပဏီတွေကကိုယ်စားလှယ်ရုံးဖွင့်ထားစရာမလိုဘူးပေါ့နော်။ကိုယ်စားလှယ်ရုံးမရှိတဲ့လူတွေကလည်းတရားရဂိုင်းလုံးပိုင်ဆိုင်တဲ့ကုမ္ပဏီအနေနဲ့ရှောက်ထားလို့ရတယ်ပေါ့နော်။တရားခံကုမ္ပဏီဖြစ်ပေါ့။ကိုယ်စားလှယ်ရုံးဖွင့်ထားတဲ့လူတွေကလည်းရှောက်ခွင့်ရှိတယ်။ဒီနိုင်ငံမှာတော့တွက်ချက်မှုရဆိုတော့နိုင်ငံသားအာမခံတွေလာဖွင့်တယ်။ကိုယ်စားလှယ်ရုံးမရှိဘူးဖွင့်လို့ရတယ်။ဒါပေမဲ့maximum payment number ကတော့ကုမ္ပဏီ၃ခုတက်ပို့ပြီးလောက်ပဲပေးနိုင်ငံသားအာမခံကုမ္ပဏီပြူရလည်းဖြစ်နိုင်တယ်ကိုယ်စားလှယ်ရုံးဖွင့်ထားတဲ့လူလည်းဖြစ်နိုင်တယ
်အသက်အာမခံလုပ်ငန်းမှာပဲနောက်ထပ်ပုံစံတစ်မျိုးအနေနဲ့မြန်မာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ခွင့်ပေးသွားမှာဖြစ်ပါတယ်ဒါပေမဲ့အဲ့လိုဖက်ဆက်လုပ်ကိုင်ခြင်းနဲ့နိုင်ငံသားကုမ္ပဏီတွေအနေနဲ့တော့မြန်မာနိုင်ငံမှာကိုယ်စားလှယ်ရုံးဖွင့်ထားပြီးသားဖြစ်ရမယ်လို့လည်းသိရပါတယ်တတိယပုံစံတစ်ခုဖြစ်တဲ့အထွေထွေအာမခံလုပ်ငန်းမှာတော့မြန်မာကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်ခွင့်တစ်မျိုးတည်းကိုသာခွင့်ပြုသွားမှာဖြစ်ပြီးဒီအထွေထွေအာမခံလုပ်ချင်တဲ့နိုင်ငံသားကုမ္ပဏီတွေဟာမြန်မာနိုင်ငံမှာကိုယ်စားလှယ်ရုံးဖွင့်ထားရမှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဗန်လုပ်ငန်းနဲ့ထိတွေ့လုပ်ကိုင်နေရဟာတနိုင်ငံလုံးလူဦးရေရဲ့29ရာခိုင်နှုန်းသာရှိပြီးအာမခံလုပ်ငန်းတွေနဲ့ထိတွေ့ရဆိုရင်လူဦးရေရဲ့10ရာခိုင်နှုန်းတောင်မပြည့်တာကြောင့်အာမခံလုပ်ငန်းကမြန်မာနိုင်ငံမှာမထွန်းကားသေးဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။ဒီလိုနိုင်ငံသားကုမ္ပဏီတွေအာမခံလုပ်ငန်းမှာဝင်ရောက်လာလို့နိုင်ငံရဲ့စီးပွားရေးမှာအထောက်အကူပြုမဲ့ရာခိုင်နှုန်းအနေနဲ့ဆိုရင်နည်းနေသေးတယ်လို့သာမြင်ကြောင်းစီးပွားရေးပညာရှင်ဦးလာမောင်ကအခုလိုသုံးသပ်ပြပါတယ်
။အာမခံကမြန်မာပြည်မှာကသိပ်ပြီးမထုံးမသားရေးပေါ့။ဥပမာကား insurance ဆိုတာကအလုံးစုံ insurance မဟုတ်ဘူး။ဒါပေမဲ့ဘုံပြောရင်အသက်အာမခံတို့ဤအာမခံတို့ဆိုတာတော့မှအရင်နည်းသေးတယ်။ပို့ပြီးတော့တွင်တွင်ကျယ်ကျယ်ထိတိရောက်လုပ်မယ်ဆိုရင်တော့လူတွေကိုအရင်ဆုံးကာမခံဆိုတာပါလေဆိုတာကိုအရင်ဆုံးတို့ကြားလာအောင်လုပ်ပေးဖို့တို့တယ်ပေါ့။သူဒီမှာတော့မိပဲစိတ်လောင်းနေတော့မိအာမခံပဲဥစားပြီးလုပ်တာများတယ်။ကျန်တဲ့ဥပမာလုပ်ငန်းကွယ်အာမခံတာတွေနဲ့နောက်ပြီးတော့အသက်အာမခံတာတော့တော်တော်နေတယ်။အဲဒါကြောင့်မြန်မာနိုင်ငံအနေနဲ့စီးပွားရေးကြီးကိုဒီအာမခံလုပ်ငန်းကနိုင်ငံခြားဝင်လာရင်ဘလို့အထောက်အကူပြုလဲဆိုတာကိုပြောရင်တော့ sorry တယ်လို့ပဲသုံးသပ်လို့ရပါတယ်။သူကတော့အဖြေကြီးတော့ဒီကမ္ဘာလုံးကအာရုံစိုက်လာအောင်တော့တစ်ခုပြီးခုတော့တိုးပြီးလှုပ်ကြည့်နေတာပေါ့လေ။ဒါပေမဲ့စီးပွားရေးကိုအထောက်အကူပြုမဲ့ perfect nation အနေနဲ့ကတော့နည်းသေးတယ်သူမြင်ပါတယ်
။တစ်ဖက်မှာလည်းနိုင်ငံသားကုမ္ပဏီတွေဝင်လာရင်ပြည်သူတွေအတွက်ပိုကောင်းမွန်တဲ့ဝန်ဆောင်မှုတွေရလာမှလို့မျှော်လင့်တဲ့အတွက်လက်ခံကြောင်းကားအာမခံလုပ်ငန်းလုပ်ကိုင်နေသူကိုအေဂျိုကခုလိုပြောပါဗျ။
ကျွန်တော်ကတော့စားသုံးမှုဘက်ကိုပဲမြင်လာပါတော့။စားသုံးမှုတွေကပိုကောင်းမွန်တဲ့ service တွေပိုကောင်းမွန်တဲ့ဝန်ဆောင်မှုတွေအားလုံးမကြလာမယ်လို့ကျွန်တော်ကယုံကြည်တယ်ကတူကုမ္ပဏီတွေဝင်လာတော့လေ။အခုကတော့အဲ့လို service တွေအတိအဝမရတာဘူး။ဒီလို recommendation တွေသူ့အိမ်မှာဆိုရင်ဝီမောမဖြစ်နေရတယ်။ပို့ပြီးတော့ clear ဖြစ်ပြီးတော့ share တယ်မှုတွေပို့ပြီးတော့ business တွေမှာတယ်။ကောင်းပါကလည်းဒီမှာလည်းခင်ဗျားတို့ဒီလိုတော့ပိုကောင်းတဲ့ service တွေရလာတာကဒါကျွန်တော်တို့ကလက်လက်ခံမှု
စီမံဘဏ္ဍာဝန်ကြီးဌာနအနေနဲ့ပြီးခဲ့တဲ့2013ခုနှစ်ကတည်းကပြည်တွင်းပုဂ္ဂလိကအာမခံကုမ္ပဏီ17ခုကိုလုပ်ငန်းလုပ်ကိုင်ခွင့်လိုင်စင်တွေထုတ်ပေးခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ဒါပြင်ပြည်တွင်းကုမ္ပဏီတွေအနေနဲ့အသက်အာမခံနဲ့အထွေထွေအာမခံလုပ်ငန်းတွေကိုတခြားစီလုပ်ကိုင်ချဖို့ညွှန်ကြားထားပြီးဖြစ်တာကြောင့် နိုင်ငံသားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်းနိုင်မှာဖြစ်တယ်လို့လည်းပါရှိပါတယ်။မြန်မာနိုင်ငံမှာအာမခံလုပ်ငန်းတွေနဲ့ပတ်သက်ပြီးစီးမြင်စည်းကမ်းတွေကိုအင်္ဂလိပ်ဘာသာနဲ့သာထားရှိပြီးမြန်မာလိုဘာသာပြန်ထားတာမရှိတဲ့အတွက်တကယ်သိချင်လို့မေးမြန်းတဲ့အခါမှာတော့တချို့ကိစ္စတွေမှာဝေဝါးနေရမျိုးတွေရှိနေရကြောင်းအာမခံလုပ်ငန်းအပေါ်မှာပြည်သူတွေစိတ်ဝင်စားမှုနည်းကြတာလို့သုံးသပ်ကြသူတွေလည်းရှိကြပါတယ်ရှင်။